ကိုဗစ်ကရောဂါကူးစက်မှုတွေကြောင့်ရနားထားတဲ့ပြည်တွင်းလေကြောင်းလုပ်ငန်းတွေကိုဒီတစ်ပတ်ထဲပြန်ဆဖို့ပြင်ဆင်နေတဲ့အကြောင်းတင်ဆက်ပေးချင်ပါတယ်ကျွန်မကတော့စုစုပါကရောဂါကြောင့်စက်တင်ဘာလဆန်းကလေးကပြန်သန်းခွင့်ပိတ်ထားတဲ့ပြည်တွင်းလေကြောင်းလိုင်းတွေကိုဗုဒ္ဓဟူးနေ့ကစပြီးပြန်လည်ခွင့်ပြုတော့မှာဖြစ်ပါတယ်ဒီကြောင်းခရီးစဉ်တွေပြန်လည်စတင်ရမှာတော့ကရောဂါကာကွယ်စီမင်းစည်းကမ်းတွေနဲ့အညီစတင်တော့မှာဖြစ်ကြောင်းလဲပို့ဆောင်ရေးနဲ့ဆက်သွယ်ရေးဝန်ကြီးဌာနအမြဲတမ်းအတွင်းဝင်ဥဝင်ခန့်က VOA ကိုပြောပါတယ်
နိုင်ငံတော်ရဲ့စံတော်ပြန်ဖွင့်စေခြင်းနဲ့ဒါကအရေးကြီးတာဒီချိန်မှာကူးစက်ယောဂါကအချိန်နဲ့ကျင့်တဲ့လောက်တဲ့အတိထိမ့်သိမ့်နိုင်တယ်လို့မယူဆကြဘူးဖြစ်နေတယ်လေလောလောဆယ်တော့လေအဲဒါကြောင့်အရေးကြီးတာကကျွန်တော်တို့ပြန်တမ်းမှုတော့ဆောင်ရွက်ဖို့မူအားဖြင့်အပေါ်ကသဘောတူလိုက်တယ် policy ရှိရတဲ့တော့ဟို SOP ထွက်လာမှာပေါ့နော် SOP ထွက်လာမယ်အဲ့ဒီ SOP ကိုလည်းတက်ဆိုင်ရာတိုင်းဒေသကြီးပြည်နယ်တွေအစိုးရတွေကလည်းကြည်ကြည်နက်နက်ဟိုရှိပြီးဆိုရင်အဲ့တော့မှကျွန်တော်တို့ဟိုတကယ်တကယ်လက်တွေ့ပြန်နိုင်မယ်နေထားပါ
ပြည်တွင်းလေကြောင်းလိုင်းတွေပြန်စတင်ဖို့ရပိုင်းလောက်သာလိုတော့ပေမဲ့အဲ့ဒီခီးစဉ်တွေမှာလိုက်ပါကြမဲ့ခီးသွားတွေအတွက်ကံယောဂါကာလချမ်းမာရေးစံသတ်မှတ်ချက်တွေကိုတော့တရားဝင်ထုတ်ပြန်ထားတာမရှိသေးပါဘူးချမ်းမာရေးနဲ့အားကစားဝန်ကြီးဌာနကတော့အသေးစိတ်အချက်အလက်တွေကိုမကြခင်မှာထုတ်ပြန်ပြီးသွားမှာဖြစ်ပြီးပြည်တွင်းလေကြောင်းခီးတွေလိုက်နာရမယ့်အချက်တွေနဲ့လေရင်အမှုတန်းတွေအပါအဝင်မြေပြင်ဝန်ဆောင်မှုလုပ်ငန်းတွေနဲ့လေဆိပ်မှာတာဝန်ထမ်းဆောင်သူတွေပါလိုက်နာရမယ့်အချက်တွေအပြင်ကိုဗစ်ယောဂါကိုရှိမရှိကျန်းမာရေးဆစ်ဆစ်ချက်နဲ့ပတ်သက်လို့အဓိကထားပါဝင်မှာဖြစ်တယ်လို့ဗဟိုကူးစက်ယောဂါတိုက်ဖျက်ရေးဌာနကညွှန်ကြားမှုဒေါက်တာခင်ငင်ကြီးက VOA ကိုပြောပါတယ
်။ Domestic flight တွေကို16ရက်နေ့မှာပြန်လည်ပြည့်စုံဖို့ပြီးစားကိုကျွန်တော်တို့ကျန်းမာရေးအားကောင်းဝန်ကြီးဌာနရဲ့ပို့ဆက်ဝန်ကြီးဌာနရဲ့နှစ်ခုဝန်ကြီးဌာနနှစ်ခုပူးပေါင်းပြီးတော့ကျွန်တော်တို့ဆောင်ရွက်တာဆောင်ရွက်ပြီးပါပြီ။အဲ့ဒီအရာတွေကိုသက်ဆိုင်ရာဝန်ကြီးဌာနကိုတင်ပြီးတော့အဲ့ဒါနေဖို့စင်ကြီးချက်ကိုကဲကော်မတီကိုဆက်တင်မှာဖြစ်ပါတယ်။အဲ့ဒါဆိုတော့ဒီဟာသူရဲ့သမိုင်းရမတိုင်ရမှာထွက်လာပြီးတော့အကောင့်တွေထုတ်နိုင်မှာဖြစ်ပါတယ်။ဒီတွေပုံမှန်လေကြောင်းခုနပြေးဆွဲတဲ့အခါမှာဒီစံသတ်မှတ်ချက်များတော့ကျွန်တော်တို့ဒါ version 2.1 ဆိုပြီးတော့ဒါကျွန်တော်တို့13/12/2020အနေနဲ့ဒါရေးဆွဲတင်ပြထားတာဖြစ်ပါတယ်။ဒါဆိုတော့ဒါမကြောင်ရင်အချိန်တွင်းမှာတော့အကောင့်တွေပေါ်လာမှာဖြစ်ပါတယ်။
၃လကျော်ကြာရန်နာထားတဲ့အတွက်အလုတ်ကိုင်းတဲ့လေကြောင်းလုပ်ငန်းတွေမှာထိခိုက်မှုတွေကြုံခဲ့ရပြီးတဲ့နောက်လုပ်ငန်းတွေပြန်လည်စတင်မှုအစိုးရကခွင့်ပြုလိုက်တာလည်းဖြစ်ပါတယ်။ဒါပေမဲ့လည်းမြန်မာနိုင်ငံမှာကိုဗစ်ကရောဂါကူးစက်မှုတွေရှိနေစေဖြစ်တာကြောင့်လုပ်ငန်းတွေပြန်စရမှာကျန်းမာရေးလမ်းညွှန်ချက်တွေနဲ့အညီဆောင်ရွက်နိုင်မှုပြင်ဆင်ထားတယ်လို့လည်း MAI လေကြောင်းလိုင်းရဲ့ Operation တာဝန်ခံဦးခတ်ခမ်းမောင်ကပြောပါတယ်။
ကျွန်တော်ဒီကြောင်းလိုင်းနေမှာဒီကိုဗစ်ကာလမှာဆွဲဖို့တော့ကျွန်တော်တို့လည်းကိုပိုင် SOP တွေရှိတယ်အဲ့ဒါအပြင်ကျွန်တော်ကကျွန်တော်ဒီကြောင်းလိုင်းကြတော့ကျွန်တော်တို့ကဥပမာကျွန်တော်တို့ဒီအနေနဲ့ကျွန်တော်တို့လင်မြန်တွေကရန်ကုန်ကနေကျွန်တော်မန္တလေးနေမြကျနာသွားမယ်ပေါ့နော်ဒီနေရာလဲရန်ကုန်နေဟိုမန္တလေးခီးတဲ့ပါမယ်အဲ့ဒါမျိုးပါမယ်ဆိုရင်ကျွန်တော်တို့ကတော့ရန်ကုန်နေမန္တလေးရောက်မယ်ရောက်ပြီဆိုရင်အဲ့မှာကျွန်တော်တို့ကစင်းသွားတဲ့ခီးတွေရဲ့ထိုင်ကုန်နေနေရာတွေပေါ့နော်အဲ့နေရာတွေကိုမန္တလေးမှာရှိတယ်ကျွန်တော်တို့ရဲ့ဝန်တန်းတရားတန်ရှင်းဝန်တန်းတွေကတို့ PP ဝဆုံပြီးဝင်မယ်ပြီးအပေါ်မှာတက်လာမယ်တက်လာပြီးကိုကျွန်တော် disinfection တွေပေါ့နော် disinfection တွေလုပ်မယ
်ပြည်ရင်းလေကြောင်းလိုင်းတွေပြန်လည်ပြေးဆွဲပြီးသတင်းနှစ်ပတ်လောက်အကြာ၈နှစ်ဆက်မှာပြည်ပလေကြောင်းခီးစဉ်တွေစတင်နိုင်မှုလည်းပြင်ဆင်နေပါတယ်ကာယောဂါကူးစက်မှုတွေကြောင့်ပြည်ရင်းပြည်ပလေကြောင်းခီးစဉ်တွေရန်နာတာအပါအဝင်သွာလာလှုပ်ရှားမှုတွေကိုကန့်သတ်ခဲ့ရတဲ့အတွက်မြန်မာနိုင်ငံရဲ့ခီးသွားလုပ်ငန်းမှာ80ရာခိုင်နှုန်းကျော်ထိခိုက်ခဲ့ရကြောင်းလည်းမြန်မာနိုင်ငံဟိုတယ်နဲ့ခီးသွားလာရေးဝန်ကြီးဌာနကသတင်းထုတ်ပြန်ထားပါတယ်ကျမိုင်းနဲ့အားကစားဝန်ကြီးဌာနရဲ့ဒီကနေ့မော်လယ်ပိုင်းထုတ်ပြန်ပြီးချိန်အထိမြန်မာနိုင်ငံမှာကိုဗစ်ကရောဂါကြောင့်သေဆုံးသူ2200ကျော်နဲ့ကူးစက်သူအတူပြူလူနာပေါင်းကတော့38000ကျော်ရှိနေပါလိမ့်ရှင်။ကျမကတော့စုစုပါ VOA မြန်မာပိုင်းအတွက်သတင်းပေးပို့ထားတာပါ။